အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေကအကြီးဆုံးပူရစီရေလက်ကျင့်မှုတွေကိုစတင်ကျင်းပချိန်မှာမြောက်ကိုရီးယားဘက်ကလက်ဦးမှုရယူပြီးနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မယ်လို့ချိန်ချလိုက်ပါတယ်။နှစ်ချမ်းကွဲနေတဲ့ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတိုးနေတဲ့အချိန်အခုလိုစီရေလက်ကျင့်မှုတွေကျင်းပလိမ့်ရှိပေမဲ့ဒီနှစ်မှာတော့အခြေအနေဟာအထူးသဖြင့်တင်းမာနေပါတယ်။မြောက်ကိုရီးယားကမကြသေးခင်ကနျူကလ িয়ার လက်နက်စမ်းသပ်မှုနဲ့တာဝေးပစ်ဒုံးကျည်ပစ်လွတ်ခဲ့မှုတွေအတွက်ကုလသမဂ္ဂကပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချမှတ်ထားခဲ့တာပါ။မြောက်ကိုရီးယားနဲ့ဆက်နွယ်မှုရှိနေတဲ့ကုန်တင်တင်မော်ဒဇင်ကိုဖန်ဆီးလိုက်ခြင်းအပြင်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အတိုင်းဖိလစ်ပိုင်ကလည်းစတင်အရေးယူဆောင်ရွက်ခဲ့ပြီးဖြစ်ပါတယ်။ Key Resolve အဓိကပြဿနာဖြစ်ရှိနိုင်ရေးနဲ့ Foul Eagle တိတ်ငန့်ငယ်လို့အမည်ပေးထားတဲ့ဒီနှစ်ပူရစီရေးလက်ကျင့်မှုမှာအမေရိကန်တပ်သားပေါင်း 18,000 ပါဝင်ပြီးမနစ်ကတဲ့လေးစားပုံများပါတယ်။ဒါအပြင်တောင်ကိုရီးယားစစ်သည်3သိန်းပါဝင်ပြီးအမေရိကန်ရဟတ်ယာဉ်တွေပြင် Nuclear အင်အားသုံး USS North Carolina နဲ့ရင်းငုတ်တင်မော် Nuclear အင်အားသုံး USS John စီစတန်နက်ကောလေးရင်တင်တင်မော်တို့လည်းစီရေးလက်ကျင့်မှုမှာပါဝင်ပါတယ်။မြောက်ကိုရီးယားမျိုးသားကာကွယ်ရေးကော်မရှင်ကအခုလိုပူရစီရေးလက်ကျင့်မှုတွေကိုပြစ်တင်ရှုတ်ချလိုက်ပြီးနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးအတွက်တရားသောစစ်ဆင်နွှဲဖို့အစဉ်အသင့်ရှိတယ်လို့တနင်္လာနေ့ကထုတ်ပြန်လိုက်ပါတယ်။